အိန္ဒိယဦးကြီးချုပ်နရင်ဒရာမိုဒီဆွေရက2019နိုင်ငံသားဖြစ်ခွင့်ဥပဒေသက်ကိုအကောင်အထည်ဖော်တဲ့ညမှာလိုက်နိုင်ရမယ့်စည်းကမ်းတွေကိုကြေညာလိုက်ပါတယ်။ဒါကြောင့်ဟိန္ဒူအမျိုးသားဝါဒီဖြစ်တဲ့ဦးကြီးချုပ်မိုဒီကတတိယကြိမ်ပြန်လည်ရွေးကောက်ဖို့သတင်းပတ်လူမှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေအရဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်၊အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယကို2014-31ရက်နေ့မတိုင်ခင်ထွက်ပြေးဝင်ရောက်လာကြတဲ့ဟိန္ဒူပါစီစစ်ဂျင်ခရစ်ယာန်နဲ့ဗုဒ္ဓဘာသာဝင်တွေကတော့နိုင်ငံသားဖြစ်နေလျှောက်ထားခွင့်ပေးထားပါတယ်။မွတ်စလင်တိုင်းပြည်တွေဖြစ်တဲ့အဲဒီသုံးနိုင်ငံကထွက်ပြေးလာတဲ့အစ္စလမ်ဘာသာဝင်တွေကတော့ဒီဥပဒေမှာအကျုံးဝင်မှာပါ။2019ခုနှစ်မှာနိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းကိုလွှတ်တော်တည်ပြုခဲ့ကြပြီးမြို့တော်နယူးဒေးလီပါဝင်နိုင်ငံအနှံ့ပြားမှာလူတွေတေဆုံးခဲ့ရတဲ့အထိဖြစ်တဲ့ဆနပြဝဲတွေကြီးကျယ်ပေါ်ပေါက်တာကြောင့်မလို့မော်ဒီအစိုးရအနေနဲ့ဥပဒေကိုအကောင်အထည်မဖော်ဘဲနဲ့ဆိုင်းငံ့ထားခဲ့ရတာဖြစ်ပါတယ်။အိန္ဒိယဆွေကလူနည်းစုမွတ်စလင်တွေကိုဒီဥပဒေနဲ့ခွဲခြားဖိနှိပ်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ။